တော်ရရှိများရှင်ဗီယက်နမ်ရိုးရာဂီတရဲ့ညစာစားပွဲရည်ရည်နဲ့တခြားခန်းနာတွေကတော့ဒီကနေ့ APEC ဖွင့်ပွဲမကျင်းပမိခဲ့တဲ့ကစနေခဲ့တာပါဗီယက်နမ်နိုင်ငံရဲ့စီးပွားရေးဖွင့်ထွားမှုရဲ့ပြရုပ်ဖြစ်တဲ့ဟန်နွိုင်းမြို့တော်ကဒေါ်လာတန်260တန်အမျိုးသားညီလာခံစင်တာတင်မာတော့လုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်ကမ္ဘာလုံးဆိုင်ရာကုသန်းရောင်းဝယ်မှုတွေပို့ပြီးပါဝင်ခြင်းနဲ့လို့ VNN သမရငွေမင်းထရက်ကဒီထိပ်သီးဆွေးနွေးပွဲမတိုင်ခင်ပြောရင်းနဲ့အစည်းအဝေးတက်ဖို့ကြွားရောက်လာကြတဲ့အာရှပစိဖစ်ဒေသတဝန်းကစီးပွားရေးခေါင်းဆောင်တွေကိုကြိုဆိုခဲ့ပါတယ်။ VNN နိုင်ငံဟာသူ့နိုင်ငံနဲ့နိုင်ငံခြားသားယင်းနှိမ့်ညွန့်နယ်သူတွေလာရောက်ဖို့အပွင့်လင်းဆုံးအဆင်ပြေဆုံးအနေအထားဖြစ်အောင်ဖန်တီးပေးထားတယ်လို့ VNN သမရကပြောတာပါ။ဒီထိပ်သီးဆွေးနွေးပွဲရဲ့အဓိကအချက်ကတော့ကုန်သွယ်ရေးပဲဖြစ်ပေမဲ့ဒီနေ့ဆွေးနွေးပွဲအစီအစဉ်ထဲမှာမြောက်ကိုရီးယားရဲ့အောက်တိုဘာ9ရက်ကပြုလုပ်ခဲ့တဲ့နျူကလ িয়ার အကြောင်းဘေးဒဏ်ဆွေးနွေးပွဲတွေကနေရာယူထားပါတယ်ရှင်။အမေရိကန်သမ္မတဘုရှ်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ထွန်းကားရေးလူ့ခွင့်ရေးစင်တန်းတွေရရှိရေးတို့အတွက်အာဆီယံ၈တောင်အာရှနိုင်ငံတွေအနေနဲ့မြန်မာစစ်ဆိုးရွားကိုဖိအားပေးဆောင်ရွက်ဖို့တိုက်တွန်းသွားပါတယ်။သမ္မတဘုရှ်ကမြန်မာနိုင်ငံကအခြေအနေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောတာကိုဖိလစ်ပိုင်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူအီကာစီယိုဘန်နီကပြောကြောင်း AP သတင်းနဲ့မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကိစ္စကိုကင်တွယ်ပြီးအဲဒီကစစ်အစိုးရကိုပြည်သူနဲ့တရားရဖြစ်တဲ့အစိုးရအဖြစ်နဲ့ရောပြည်သူတွေကိုပုံမလွတ်လပ်ခွင့်ပေးဖို့ရောတိုက်တွန်းလှုံ့ဆော်ဖို့သမ္မတဘုရှ်ကအာဆီယံကိုတိုက်တွန်းခဲ့တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးစတီဗင်ဟက်ဒလီကပြောပါတယ်။ဒီလိုသမ္မတရဲ့မှတ်ချက်စကားနဲ့ပတ်သက်ပြီးတော့မလေးရှားနိုင်ငံရဲ့အမတ်တူလည်းဖြစ်မြမရေးအာဆီယံလွှတ်တော်အမတ်များအဖွဲ့ AIPMC ရဲ့တွင်ရင်းမှုလည်းဖြစ်သူ Trisa Khok ကအခုလိုပြောပါတယ
် I don't have much objection to to his comment but I hope that his statement can give a greater push again
သမ္မတဘုရှ်ရဲ့မှတ်ချက်စကားကိုကျွန်မကန့်ကွက်ဖို့တော့မရှိပါဘူးသူရဲ့ပြောစကားကအာဆီယံခေါင်းဆောင်တွေကိုမြမရေးနဲ့ပတ်သက်ပြီးဖိအားပေးနိုင်မယ်ဆိုရင်ကောင်းပါတယ်။ဒါပေမဲ့သမ္မတဘုရှ်ကအခုလိုအာဆီယံကိုတိုက်တွန်းသလိုပဲတရုတ်နိုင်ငံဒါမှမဟုတ်အိန္ဒိယနိုင်ငံကိုတိုက်တွန်းလို့ရရင်ပိုကောင်းမယ်လို့ထင်ပါတယ်။အာဆီယံရဲ့အတွင်းမှုချုပ်ကဟိုလာကကြီးညာချက်ထုတ်ပြီးပြောကြားသွားသလိုပါပဲ။အာဆီယံကမြမရေးကိုဘလောက်ပဲကြိုးစားကြိုးစားတရုတ်နဲ့အိန္ဒိယကမြမစစ်ဆိုးရနောက်ွယ်ကနေထောက်ခံအားပေးနေတော့အာဆီယံကြိုးစားသမျှတဲတဲရည်သွန်းအရာမတင်ဖြစ်နေရပါတယ်လို့ကျွန်မထင်ပါတယ်
။ Trisa Khok ကပဲဆက်ပြီးတော့ခုလိုသမ္မတဘုရှ်ရဲ့မှတ်ချက်စကားကြောင့်အာဆီယံရဲ့မြန်မာနိုင်ငံပေါ်ကင်တွယ်နေပုံပြောင်းလဲသွားနိုင်မသွားနိုင်တဲ့ပတ်သက်ပြီးတော့ခုလိုပြောပါတယ်ရှင
်။ I don't think it has any great impact because this is something that has been practiced
in the past few years. So in the past, ASEAN is very important. 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 ဒီမနက်ကသူ့ရဲ့အပြုအမူကိုတာဝန်ယူနိုင်ရမှာပေါ့ကိုဖြစ်ရင်ကိုခံရမှာပဲလေအာရှန်ကတော့ဆက်ပြီးအကာအကွယ်ပေးမနေနိုင်ဘူးဆိုတဲ့မူကိုကျင့်သုံးနေပြီးသားပါဒါကြောင့်သမရဘုရှ်ပြောမှထပ်ပြီးပြောင်းလဲစရာမလိုတော့ပါဘူးမြမအရေးကိုတကယ်ကြားကခံနေတာကတော့တရုတ်နဲ့အိန္ဒိယနိုင်ငံမှာပဲရှင်
ဒီနေ့နဲ့မနက်ဖြန်နေ့ရက် VNN နိုင်ငံမှာကျင်းပနေတဲ့ဒီ APEC ထိပ်သီးဆွေးနွေးပွဲဟာ1989ခုနှစ်မှာစီးပွားရေးနှီးနှောင်ဖလှယ်ပွဲပုံတံတန်းနဲ့စတင်ခဲ့တာဖြစ်ပြီးအဖွဲ့ဝင်နိုင်ငံ22နိုင်ငံရှိကကမ္ဘာ့ရဲ့စီးပွားရေးတဝက်ကျော်ကိုချုပ်ကန့်ထားနိုင်တာ